တောင်မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲတွေပြန်ဆဖို့ဖြစ်နိုင်တဲ့ဆိုတဲ့မြောက်ကိုရီးယားဘက်ကပြောဆိုချက်ပေါ်မှာတောင်ကိုရီးယားနိုင်ငံဘက်ကကြိုဆိုလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေအလျင်မြန်ဆနိုင်ဖို့မျှော်လင့်ထားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ကိုရီးယားနှစ်နိုင်ငံပေါင်းစည်းဝင်ကြီးဌာနကပြောဆိုလိုက်ပြီးတော့နှစ်ဖက်ကြားမှာအရေးပေါ်ဆက်သွယ်ရေးလိုင်းတွေပြန်ဖွင့်ဖို့လိုအပ်တယ်လို့လည်းသူကတိုက်တွန်းပြောဆိုထားပါတယ်။နှစ်နိုင်ငံကြားအပြန်အလှန်လေးစားမှုထားမယ်ဆိုလို့ရှိရင်တောင်ကိုရီးယားနဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲတွေလုပ်ဖို့စဉ်းစားမယ်ဆိုပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံရဲ့ညီမဖြစ်သူကင်ယုံဂျုံကပြောဆိုတာကိုကူကားပြီးတော့ KCNA မြောက်ကိုရီးယားဆူရပိုင်သတင်းကနေပြီးတော့စင်နေတုန်းကကြီးညာသွားခဲ့တာပါ။1950-53ကိုရီးယားစစ်ပွဲကိုအဆုံးသတ်ရေးတရားဝင်ဆွေးနွေးပွဲတွေကျင်းပဖို့ဆိုလို့ရှိရင်သူတို့ပေါ်ရန်လိုတဲ့မူဝါဒတွေနဲ့လူသူလူစံထားပြုမှုနေမှုတွေကိုရပ်တန့်ဖို့ဆိုပြီးတော့မြောက်ကိုရီးယားဘက်ကအမေရိကန်နဲ့တောင်ကိုရီးယားကိုပြီးခဲ့တဲ့ဘက်ကနေပြီးတော့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအပြစ်ရထားတဲ့ဒီစစ်ကိုတရားဝင်အဆုံးသတ်နိုင်ဖို့ကိစ္စမှာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေကြောင့်ရှုပ်ထွေးထွေးဖြစ်နေရပါတယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုထားပြီးတော့အစွဲမထားဘူးဆိုလို့ရှိရင်တောင်မြောက်နှစ်နိုင်ငံကြားမှာဆက်ဆံရေးတွေချုံးမွေ့လာနိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ရဲ့ညီမဖြစ်သူကင်ယိုဂျုံကပြောဆိုခဲ့တာပါ။ကိုရီးယားစစ်တရားဝင်အဆုံးသတ်ဖို့ကိစ္စကိုပြီးခဲ့တဲ့ကုလသမဂ္ဂထွေထွေးညီလာခံမှာတောင်ကိုရီးယားသမ္မတကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။